ဗျာဒိတ်ကျမ်းအခန်း19အခန်းငယ်19ကနေ21ကြားမှာဖော်ပြထားတဲ့တရားစီရင်မှုခရစ်တော်ကြွလာတဲ့အခါဖြစ်ပျက်မဲ့အရာများကိုလေ့လာကြပါစို့။ဗျာဒိတ်ကျမ်းအခန်း19အခန်းငယ်19ကနေ21အထိကိုကျွန်တော်ဖတ်ပြပါမယ်။ကောင်းကင်တမန်တပါးသည်နေထဲမှာရက်လျက်ရှိသည်ကိုငံမြင်၏။သူသည်မိုးကောင်းကင်အလယ်၌ပြန်တက်သောငှက်အပေါင်းတို့ကိုကြီးသောအတန်နှင့်ခေါ်၍လာကြလော့ရှင်ဘုရင်အသားစစ်သူကြီးအသားသူရဲအသားမင်းအသားမင်းစည်းသောသူအသားအစီခံကျွန်းလူလွတ်အကြီးအငယ်အမျိုးမျိုးသောလူတို့၏အသားကိုစားအံ့သောငါကြီးမြတ်တော်မူသောဖခင်သခင်၏ပွဲတော်သို့စီးဝေးကြလောဟုဟစ်ကြော်၏တားရဲမှစ၍လောကီရှင်ဘုရင်တို့နှင့်သူတို့၏ဘိုးချေများတို့သည်မင်းစည်းတော်မူသောသူနှင့်ဘိုးချေတော်ကိုစစ်တိုက်ခြင်းငါစီးဝေးကြသည်ကိုငါမြင်၏သားရဲကိုဖမ်းမိကြ၏သားရဲ၏တစိတ်လက်မှတ်ကိုခံ၍သူ၏ရုပ်တုကိုကိုးကွယ်သောသူတို့ကိုလှဲ့ပြား၍သားရဲရှေ့၌နမိတ်များကိုပြတ်တတ်သောမိစ္ဆာပရောဖက်ကိုလည်းဖမ်းမိကြ၏အသက်ရှင်လျက်ရှိသောထိုသူနှစ်ဦးကိုကန့်နှံ့လောင်သောမိအိုင်တဲသို့ချပစ်ကြ၏ကျွင်းသောသူတို့သည်မြင်းစည်းတော်မူသောသူ၏ခရွင်းတော်တဲကထွက်သောတန်လျက်နှင့်ကွမျက်ချင်းကိုခံရကြ၏သူတို့၏အသားကိုငှက်အပေါင်းတို့သည်ဝစွာစားရကြ၏လို့တွေ့ရပါတယ်ခရစ်တော်ရဲ့တပည့်တော်ယောဟန်ကခရစ်တော်ရဲ့ဖွင့်ပြတော်မူချက်အတိုင်းအနာဂတ်မှာဖြစ်ပျက်မဲ့အာမဂေဒွန်စစ်ပွဲအကြောင်းဗျာဒိတ်ကျမ်းမှာရေးသားဖော်ပြထားတဲ့အချက်ကိုကျွန်တော်ဖတ်ပြနေတာဖြစ်ပါတယ်ဗျာဒိတ်ကျမ်းအခန်း16အခန်းငယ်14ကနေ15ကျမ်းမှာဖော်ပြထားတဲ့အချက်ကိုကျွန်တော်တို့ကြည့်မယ်ဆိုရင်နဂါစာရမဏေကိုဆိုလိုခြင်းဖြစ်ပါတယ်။နဂါးနဲ့သူ့ရဲ့သားရဲနဲ့မိစ္ဆာပရောဖက်တို့ဟာလောကီတနိုင်ငံလုံးမှာရှိတဲ့ရှင်ဘုရင်တို့ထံကိုသွားပြီးတော့ခရစ်တော်ရဲ့ဒုတိယအကြိမ်ကြွလာတော်မူခြင်းကိုစစ်တိုက်ဖို့စီယုံပြီးအာမဂေဒွန်အမည်ရှိတဲ့အရတ်မှာစုဝေးစေမယ့်အကြောင်းတွေ့ရပါတယ်။အာမဂေဒွန်စစ်ပွဲဟာဘာနဲ့မှနှိုင်းလို့မရတဲ့ကပ္ပကြောက်မဲ့ပွဲအကောင်းဆုံးစစ်ပွဲဖြစ်ပါတယ်။နောက်ဆုံးသောကပ္ပစစ်ပွဲလည်းဖြစ်ပါတယ်။စစ်ပွဲမှာစတင်ပြီးအောင်ပွဲကိုဖယားသခင်ကြီးညာတော်မူပါတယ်ဖယားသခင်ကောင်းကင်နမန်ကမိုးကောင်းကင်မှာပြန်တက်တဲ့ငှက်အပေါင်းတို့ကိုလောကီရှင်ဘုရင်အသားစစ်သူချင်းနဲ့စစ်သူရဲ့အသားမင်းနဲ့မင်းစည်းသောသူအသားအစေခံကျွန်းလူလွတ်အကြီးအငယ်အမျိုးမျိုးသောလူတို့ရဲ့အသားကိုစားဖို့ကြိုတင်ပြော့စုဝေးစေပါတယ်တာယဲနဲ့မိစ္ဆာပရောဖက်စီယုံထားတဲ့လောကီရှင်ဘုရင်များစစ်သူချင်းများနဲ့စစ်သူရဲများအားလုံးတို့ဟာခရစ်တော်ရဲ့ခရွင်းတော်ကနေထွက်တဲ့တန်လျက်နဲ့ကွက်မြတ်ခြင်းကိုခံရကြမှာဖြစ်ပါတယ်ခရစ်တော်ရဲ့ခရွင်းတော်တဲကထွက်သောတန်လျက်ဆိုတာခရစ်တော်ရဲ့အမိန့်တော်ကိုဆိုလိုခြင်းဖြစ်ပါတယ်ခရစ်တော်ကသူ့ကိုစန့်ကျင်တိုက်ခိုက်တဲ့သူအားလုံးကိုကပ္ပအကောင်းစားစစ်လက်နက်တွေကိုအသုံးပြုပြီးတော့ပြန်လည်တိုက်ခိုက်ဖို့မလိုအပ်ပါဘူးအမိန့်တော်တခွန်းလေးပေးလိုက်ရုံနဲ့လုံလောက်ပါတယ်အာမဂေဒွန်စစ်ပွဲမှာခရစ်တော်ကသူ့ကိုစန့်ကျင်တိုက်ခိုက်လာတဲ့တန်ပေါ်များစွာရှိတဲ့လောကီရှင်ဘုရင်များနဲ့သူတို့ရဲ့စစ်တပ်များကိုအမိန့်တော်နဲ့ကွပ်မြတ်တော်မူမှာဖြစ်တယ်။သူတို့ရဲ့အလောင်းများကိုငှက်တွေကဝလင်စွာစားရကြမှာဖြစ်တယ်။တာယဲနဲ့မိစ္ဆာပရောဖက်တို့ကိုလည်းအရှင်လက်လက်ဖမ်းမိကြမှာဖြစ်ပြီးကန့်နဲ့လောင်တဲ့ငရဲမိအိုင်တဲမှာကပ္ပါအဆက်ဆက်ပြစ်ဒဏ်ခံမှုချပစ်ကြမှာဖြစ်ပါတယ်။တားရဲဆိုတာတရဲကိုပြောနေတာမဟုတ်ဘူးနော်ဘေးရန်ရေးကာလအတွင်းမှာကပ္ပတဦးရီသောခေါင်းဆောင်အဖြစ်စာရမဏေတင်မြှောက်လိုက်တဲ့လူကိုဆိုလိုခြင်းဖြစ်ပါတယ်ဗျာဒိတ်ကျမ်းအခန်း23ကိုကြည့်ရင်စာရမဏေကသူ့ရဲ့တကူပလင်နဲ့အာနာဇက်ကိုတားရဲမှာအပ်ပေးပြီးမိကြီးသားအပေါင်းတို့ဟာတားရဲနောက်ကိုလိုက်ကြတဲ့အကြောင်းတွေ့ရပါတယ်မိစ္ဆာပရောဖက်ရဲ့အကြောင်းကိုလည်းဗျာဒိတ်ကျမ်းအခန်း23မှာကျွန်တော်တို့တွေ့ရပါတယ်အဲ့ဒီမိစ္ဆာပရောဖက်ဟာဖယားသခင်အမတန်ယွန်းရှာမုန်တီးတဲ့တားရဲရုပ်တုကိုကိုးကွယ်ဖို့လူတို့ကိုနတ်ဆိုးဝိညာဉ်နဲ့နမိတ်များကိုပြတ်တတ်တဲ့မာယွန်းတဲ့ဘာသာရေးကောင်းဆောင်စာရမဏတ်ရဲ့အဖွဲ့သားပဲဖြစ်ပါတယ်။ကပ္ပကောင်းဆောင်အဖြစ်စာရမဏတ်ကတင်မြှောက်လိုက်တဲ့တားရဲနဲ့နတ်ဆိုးဝိညာဉ်နဲ့လူတို့ကိုလှည့်ပြားပြီးနမိတ်များကိုပြတ်တတ်တဲ့မိစ္ဆာပရောဖက်ကိုကန့်နဲ့လောင်တဲ့ငရဲမိအိုင်တဲမှာသာဝရအပြစ်ဒဏ်ကိုခံဖို့ချပစ်တော်မူမှာဖြစ်ပါတယ် ခရစ်တော်နဲ့ဗိုလ်ကြီးတော်ကိုစစ်တိုက်ဖို့ဣသရေလနိုင်ငံယေရုရှလင်မြို့တဝိုက်မှာစုဝေးလာကြတဲ့လောကီရှင်ဘုရင်များနဲ့သူတို့ရဲ့တပ်ဖွဲ့များအားလုံးကိုခရစ်တော်ကနှုတ်တော်ထွက်အမိန့်တော်နဲ့ကွပ်မြတ်တော်မူမှာဖြစ်ပြီးငရဲမိအိုင်ထဲမှာသူတို့ခံထိုက်တဲ့အပြစ်ဒဏ်များကိုကဘာအဆက်ဆက်ခံရကြမှာဖြစ်ပါတယ်။နှစ်ပေါင်းတစ်ထောင်အုပ်စိုးတော်မူခြင်းအကြောင်းကိုဆက်ပြီးလေ့လာကြပါစို့။ဗျာဒိတ်ကျမ်းအခန်း20အခန်းငယ်1ကနေ6အထိကိုကျွန်တော်ဖတ်ပြပါမယ်။တပန်ကောင်းကင်တမန်သည်အောင်နှက်ဆုံးသောတွင်းဤတော့နှင့်တန်ကြိုးကြီးကိုကင်လျက်ကောင်းကင်ကနေဆင်းသက်သည်ကိုငာမြင်၏။ရှေးမွေဟောင်းမာနတ်စာရန်ဒီဟုသောနဂါးကိုကင်ဖမ်း၍အနှစ်တထောင်ဖို့ခြေနှောင်လေ၏။အနှစ်တထောင်မကုန်မီတိုင်အောင်လူအမျိုးမျိုးတို့ကိုမလှည့်ပြားရမည်အကြောင်းအနှက်ဆုံးသောတွင်းထဲသို့ချပြစ်လောင်ထား၍တစိတ်ခတ်လေ၏။အနှစ်တထောင်ကုန်ပြီးမှတဖန်ခဏလွှတ်ရအုံးမီပလင်များကိုလည်းငာမြင်ပလင်ပေါ်မှထိုင်သောသူတို့သည်တရားစင်ရသောအခွင့်ကိုရကြ၏။သားရဲနှင့်သူ၏ရုပ်တုကိုမကိုးကွယ်သူ၏တစိတ်လက်မှတ်ကိုနဖိုး၌မခံလက်၌မခံဘဲနေ၍ယေရှု၏တတ်သိခံတော်မူချက်နှင့်ဖယားသခင်၏နှုတ်ကပတ်တော်ကြောင့်လေပင်ဖြတ်ခြင်းကိုခံရသောသူတို့၏ဝိညာဉ်များကိုငာမြင်၏သူတို့သည်အသက်ရှင်၍အနှစ်တထောင်ပတ်လုံးခရစ်တော်နှင့်အတူစိုးစံရကြ၏တွင်သောလူသည်တို့သည်ထိုအနှစ်တထောင်မကုန်မီအသက်မရှင်ရကြဤထမြောက်ခြင်းကပထမထမြောက်ခြင်းဖြစ်သည်ပထမထမြောက်ခြင်းကိုဝင်စားသောသူသည်မင်္ဂလာရှိသောသူတန့်ရှင်းသောသူဖြစ်၏ထို့သို့သောသူသည်ဒုတိယသေခြင်း၏လက်နှင့်ကင်းလွတ်လျက်ဖယားသခင်၏ယေပရောဟိတ်ခရစ်တော်၏ယေပရောဟိတ်ဖြစ်၍အနှစ်တထောင်ပတ်လုံးခရစ်တော်နှင့်အတူစိုးစံရကြလိမ့်မည်လို့အတိအလင်းဖော်ပြထားပါတယ်ခရစ်တော်ကသူ့ကိုစစ်တိုက်လာကြတဲ့သားရဲနဲ့မိတ်ဆာပရောဖက်လောကီရှင်ဘုရင်အားလုံးနဲ့သူတို့ရဲ့စစ်တပ်များအားလုံးကိုငရဲမိအိုင်ထဲမှာချပစ်တော်မူပြီးနောက်သားရဲနဲ့မိတ်ဆာပရောဖက်တို့ရဲ့ဆရာကြီးဖြစ်တဲ့စာရမာနတ်ကိုအနှစ်တထောင်ပတ်လုံးအနှစ်ဆုံးသောတွင်းထဲမှာချပစ်လောင်ထားမဲ့အကြောင်းနဲ့စာရမဏေရဲ့အခြားနာမည်များကိုကျွန်တော်ဖတ်ပြခဲ့တဲ့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်စာရမဏေရဲ့အခြားနာမည်များကိုရှေးမွေဟောင်းနဂါလို့ပြောထားပါတယ်အဲ့ဒီတော့နဂါကိုကိုးကွယ်ခြင်းဟာစာရမဏေကိုကိုးကွယ်ခြင်းဖြစ်တယ်စာရမဏေကနဂါအသွင်ကိုဆောင်ပြီးတော့ဘလုံးနမိတ်လက္ခဏာတွေကိုပဲလှုပ်လှုပ်စာရမဏတ်ကိုကိုးကွယ်တော်သူမှန်သမျှတို့ဟာစာရမဏတ်နဲ့အတူထာဝရငရဲမိအိုင်ထဲမှာချပစ်ခြင်းကိုခံရမှာဖြစ်တယ်အနှစ်ဆုံးသောတွင်းထဲမှာအနှစ်တထောင်အတွက်စာရမဏတ်ကိုချပစ်လောင်ထားခြင်းအကြောင်းရင်းမှာလူအမျိုးမျိုးတို့ကိုမလှည့်ပြားရမည်အကြောင်းအနှစ်ဆုံးသောတွင်းထဲသို့ချပစ်လောင်ထား၍တစိတ်ခတ်လေ၏လို့အခန်းငယ်3မှာအတိအလင်းပြောထားပါတယ်ကဘာဦးကနေစပြုဒီနေ့အထိလူအမျိုးမျိုးတို့ကိုမာယွင်းတဲ့ယုံကြည်ကိုးကွယ်မှုမာယွင်းတဲ့ဘာသာတရားတွေနဲ့လှည့်ပြားနေတဲ့သူဟာစာရမဏတ်ပဲဖြစ်ပါတယ်စာရမဏတ်ဟာဘုရားသခင်ဖန်ဆင်းထားတဲ့အရာတွေထဲမှာအလိမ်မာအပါနတ်ဆုံးဖြစ်တဲ့အကြောင်းနဲ့အင်းဝကိုလည်းလိမ်မာပါနတ်စွာနဲ့လှည့်ပြားခဲ့တဲ့အကြောင်းကဘာဦးကျမ်းအခန်း3မှာကျွန်တော်တို့တွေ့ရပါတယ်ဖယားသခင်တားမြစ်ထားတဲ့အသီးကိုစားရင်ဖယားသခင်ကဲ့သို့ဖြစ်လာမယ်လို့မက်လုံးပေးပြီးတော့အေးဝါကိုလှည့်ပြားခဲ့ပါတယ်ဖယားသခင်ဖြစ်ခြင်းတဲ့သူဟာစာရမဏတ်ကိုယ်တိုင်ဖြစ်ပါတယ်ဖယားသခင်ဖြစ်ခြင်းလို့ဖယားသခင်ပလင်တော်ကိုလူယူဖို့ကြံစီခဲ့တဲ့အတွေ့ကောင်းကင်နိုင်ငံတော်ကနေမိကြီးကိုနှင်ချခြင်းကိုခံရတဲ့အကြောင်းဟေရှာယအခန်း14ယေဇကျေလအခန်း28နဲ့ဗျာဒိတ်ကျမ်းအခိုင်းစနစ်တို့မှာအတိအလင်းဖော်ပြထားပါတယ်စူးစားရင်ဖျားဖြစ်နိုင်တယ်ဆိုတဲ့တုံသင်ချက်ဟာဘဲကနေမြစ်ဖြာခံလာတယ်လဲဆိုရင်စာရမဏတ်ကနေမြစ်ဖြာခံလာတာဖြစ်တယ်စာရမဏတ်ရဲ့မှားယွင်းတဲ့တုံသင်ချက်ကိုမိတ်ဆွေမယုံပါနဲ့စာရမဏတ်ကဖျားဖြစ်ခြင်းလို့ဖျားသခင်ကိုနေရာလုခဲ့တယ်သို့တော့စာရမဏတ်ဟာဖျားသခင်ဖြစ်မလာခဲ့ပါဘူးဖယားသခင်ကိုပြစ်မှားတဲ့အပြစ်ကြောင့်ကန့်နဲ့လောင်တဲ့ငရဲမိအိုင်ထဲမှာချပစ်ခြင်းကိုခံရမဲ့သူဖြစ်ပါတယ်။စာရမဏတ်ရဲ့လှည့်ပြားခြင်းကြောင့်ဖယားသခင်တားမြစ်ထားတဲ့အသီးကိုစားခဲ့ကြတဲ့အာဒံနဲ့ဣဝတို့ဟာလည်းဖယားများဖြစ်မလာကြသည်သာမကသူတို့ကြောင့်အပြစ်တရားဟာ လူသားတိုင်းမှာကိုးဆက်ပြန့်နှံ့ခဲ့ရပါတယ်။စာရမဏေဟာလူသားတွေထက်ပညာရှိတဲ့သူတကူးကြီးတဲ့သူဖြစ်ပါတယ်။သို့သောစာရမဏေဟာဘုရားသခင်ကဲ့သို့အလုံးစုံကိုသိတဲ့သူအနန္တတကူးနဲ့ပြည့်စုံတဲ့သူတော့မဟုတ်ပါဘူး။ဖယားတခင်ကန့်တတ်ထားတဲ့ဘောင်ကိုကြော်ပြတော့သူဘာမှလုတ်ပိုင်ခွင့်မရှိဘူး။ဒါကြောင့်ခရစ်တော်ဖယားတခင်ကိုယုံကြည်ကိုးကွယ်ကြတဲ့သူတိုင်းစာရမဏတ်နဲ့နတ်ဆိုးများကိုကြောက်ဖို့မလိုပါဘူး။ယုံကြည်သူတိုင်းစာရမဏတ်နဲ့နတ်ဆိုးများကိုခရစ်တော်၌အောင်မြင်ပြီးသောသူတွေဖြစ်ကြပါရဲ့။ကပ္ပဥကအစဒီနေ့အထိလူတို့ကိုလှည့်ပြဖို့စာရမဏတ်နဲ့သူ့ရဲ့တမန်များကလှုပ်ဆောင်လျက်ရှိနေပါရဲ့။ခရစ်တော်ကိုယုံကြည်တဲ့သူတို့ကိုနီးအမျိုးမျိုးနဲ့စန့်ကျင်တိုက်ခိုက်ပြီးတော့ခရစ်တော်ကိုမယုံကြည်သေးတဲ့သူတို့ကိုလည်းခရစ်တော်ကိုမယုံကြည်နိုင်အောင်သူတို့ရဲ့ညံမျက်စိကိုကွယ်စေတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။မယုံကြည်တဲ့သူများနဲ့ဒီကဘာကြီးကိုအခုအုပ်ဆိုးနေတဲ့သူဟာစာရမဏတ်ပဲဖြစ်ပါတယ်။သို့တော့ဘုရားသခင်ကဒီကဘာကြီးကိုစာရမဏတ်ရဲ့အုပ်ဆိုးမှုအောက်မှာအမြဲထားမှာမဟုတ်ဘူးဒီကဘာမီကြီးနဲ့မယုံကြည်သူတို့ကိုအောက်ဆိုးနေတဲ့စာရမဏတ်ကိုအနက်ဆုံးသောတွင်းထဲမှာချပစ်လောင်ထားမှာဖြစ်ပြီးခရစ်တော်ကမိမိအောက်ဆိုးသောဖယားသခင်နိုင်ငံတော်ကိုဒီကဘာမှာတည်ထောင်တော်မူမှာဖြစ်ပါတယ်စစ်မှန်တဲ့ဖယားသခင်ကိုလူတို့ကမသိနိုင်အောင်ဘာသာတရားတွေနဲ့လှည့်ဖျားတတ်တဲ့စာရမဏတ်ကိုအနှစ်တထောင်ကာလပတ်လုံးအနက်ဆုံးသောတွင်းထဲမှာချင်းအောင်ထားမှာဖြစ်တဲ့အတွက်ခရစ်တော်အုပ်ဆိုးတဲ့ကဘာမှာအခြားသောဘာသာတရားဆိုတာနောက်ထပ်လုံးဝရှိတော့မှာမဟုတ်ဘူးအခြားသောရှင်ဘုရင်အခြားသောအာဏာရှင်တွေလည်းနောက်ထပ်ရှိတော့မှာမဟုတ်ဘူးဘုရင်တကာတို့ရဲ့ဘုရင်သခင်တကာတို့ရဲ့သခင်ခရစ်တော်ကငြိမ်းချမ်းစွာကဘာကြီးတစ်ခုလုံးကိုအနှစ်တထောင်ပတ်လုံးအုပ်ဆိုးတော်မူမှာဖြစ်ပါတယ်ခရစ်တော်ကိုယုံကြည်တဲ့သူအားလုံးအနှစ်တထောင်အောက်ဆိုးခြင်းကာလမှာခရစ်တော်နဲ့အတူအောက်ဆိုးကြမှာဖြစ်ပါတယ်။ခရစ်တော်ကိုငြင်းပယ်တဲ့သူတွေကတော့ငရဲမီအိမ်ထဲမှာကပ္ပာအဆက်ဆက်ပြစ်ဒဏ်ခံဖို့ချပစ်ခြင်းကိုခံရကြမှာဖြစ်ကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖော်ပြထားတဲ့အချက်ကိုဝေငှအပ်ပါတယ်။ခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းတခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါတယ်။နာစင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။